အစိုးရအနေနဲ့မြေရေတစ်တော်တတုတယံဇာတအရင်းမြစ်တွေကိုခေအဆက်ဆက်စနစ်တကျသုံးဆွဲနိုင်မှုအတွက်မြေအသုံးချမှုမူဝါဒနဲ့မြေအသုံးချမှုစီမံခန့်ခွဲရေးလုပ်ငန်းတွေကိုရေးဆွဲအကောင်အထည်ဖော်နိုင်ဖို့ဒီနေ့ကျင်းပတဲ့အလို့ယုံဆွေးနွေးပွဲမှာပြည်တွင်းပြည်ပပညာရှင်တွေနဲ့ဆွေးနွေးကြမှာဖြစ်တယ်လို့သိရပါတယ်။ပြည်သူတွေနေထိုင်ရေးဆက်သွယ်ရေးပညာရေးအလို့အကန့်အခွင့်အလမ်းသွားလာရေးစတဲ့အခြေခံလိုအပ်ချက်တွေကိုအကောင်အထည်ဖော်ဖြည့်ဆည်းပေးနိုင်ဖို့ရည်ရွယ်ပြီးဆွေးနွေးကြမှာဖြစ်ကြောင်းသမရဦးသိန်းစိန်ကပြောပါတယ်
။ပြည်သူတို့ရဲ့လူမှုစီးပွားရေးရေးရှိခွင့်ပြုတဲ့ဆက်စိန်ကတော့ဘောမန်ပဲ။ရေးပြန်လာတာအရင်ဖုန်းချမ်းမူဝါဒဥပဒေလုံးလုံးလေးများကိုခြေဟောက်ဦးရဲ့ဖြစ်ချမှတ်နိုင်ပြန်တယ်ပြည်သူတို့ရဲ့မြေမှုထမ်းမှုလိုအပ်ချက်အောက်ဆုံးရေလိုအပ်ချက်နဲ့အလုံးတိုင်းခွင့်ကမ်းလိုအပ်ချက်ပေါ်လာရေးလိုအပ်ချက်ပြည်အစစ်ဆက်ပြီးပြည်အားကြားမှာကုသရောက်ဖို့ဆောင်းလူမှုစီမံလိုအပ်ချက်ဖိဆောက်တော့ပါလို့ပြောပြပြည်အောင်ပြည်သူတို့ရဲ့လူမှုစီမံပညာအကောင့်တွေပေါ်ဖြစ်နေပြည်အမီစက်ပါပြည်လူချင်းဖြစ်ပါတယ
်ဒါအပြင်မြန်မာနိုင်ငံမှာလူဦးရေတိုးတက်လာတဲ့အတွက်မြေယာမဲ့ပြည်သူတွေအများအပြားရှိနေကြောင်းနဲ့စစ်မှန်တဲ့မြေမဲ့ယာမဲ့တွေကိုနေရာချထားပေးမှဖြစ်ကြောင်းလဲသမရဦးသိန်းစိန်ကပြောခဲ့ပါတယ်။လူဦးရေတိုးပွားလာတာနဲ့အမျှပြည်သူတွေရင်ဆိုင်နေရတဲ့လူမှုစီးပွားပြဿနာတွေကိုစီမံကိန်းတွေစနစ်တကျရေးဆွဲပြီးဖြေရှင်းရမှာဖြစ်ကြောင်းအခုလိုပြောပါတယ
်။လက်ရှိရုပ်ကကြီးပေါ်များအခုဆိုလူဦးရေတိုးတက်လာတာအိတ်ကြီးတိုးပွားလာတဲ့ပေါ့ဘုံရရှာပါလာနေ။လမ်းများတက်ပေးပါလိမ့်မယ်။ဒီစီရတော့မှာဘာချင်းအလုပ်ပိုင်းရှာပြန်ပြုတ်တာပါများဖြာကြဈေးကောင်းတယ်တခါတော့ကာလာပြီးပြုတ်တော်နေတိုင်းတို့ပါလာတယ်ကိုရင်းနေရုပ်ကြကြည့်ရခုတို့ရဲ့စီမံကိန်းများကိုရစ်ပြီးစနစ်ကအကောင့်ထဲပေါ်မှာလာတယ်လက်ရှိဖြစ်ပေါ်နေတဲ့လူမှုစီးပွားတက်ဆောင်နေတယ်အဘောပေါ်နေတဲ့ကြောင်းကဖြစ်ပေါ်လာတဲ့တက်ဆောင်တယ်ယူဆန်းဖြစ်ရှိနေတယ
်ဒါပြင်မြို့ပြကြေးရွာဖွံ့ဖြိုးတိုးတက်ရေးစီမံကိန်းတွေရေးဆွဲရမှာအိုးပိုင်အိမ်ပိုင်မရှိသေးတဲ့ဝင်ငွေနဲ့ပြည်သူတွေအတွက်တံပိုးနဲ့အင်အားစီမံကိန်းတွေအကောင့်ထဲပေါ်ပေးဖို့ကိုထည့်သွင်းရေးဆွဲရမှာဖြစ်ကြောင်းတိုက်တွန်းခဲ့ပါတယ်။မြန်မာနိုင်ငံမှာမြေစိမ်းနှုန်းကြီးမြင့်နေတာဟာငွေကြေးတက်နိုင်သူတွေကမြေကွက်တွေဝယ်ယူပြီးဈေးကစားတာတွေကြောင့်ဖြစ်ကြောင်းနဲ့ကိုကျိုးနဲ့အမျိုးသားအကျိုးစီးပွားကိုချိန်ဆလုပ်ကင်ကြဖို့တိုက်တွန်းပြောကြားခဲ့ပါတယ
်။တော်လို့နိုင်ငံစီးပွားရေးအဖွဲ့ကပြည်ထောင်စုကကုန်ကုန်နဲ့ရေးကဏ္ဍလုပ်ငန်းတွေတိုးတက်လာတယ်မြေသာလမ်းစက်ကူရီရှင်းနေတယ်မြေစိမ်းကအဆောင်ကတော့ဖြစ်ရှိတာဖြစ်ပါတယ်။ဝေကြီးကျော်ဝင်ရမယ်။နိုင်ငံရဲ့ပုံထုတ်မှုတိုးရအောင်ပုံထုတ်မှုလုပ်ငန်းမှာမြေကြီးပြန်နိုင်ကြမှာစားကာရောမြေရောဘာလို့လဲပုံမရင်းမြစ်ပြန်နိုင်ကြတဲ့ဒီလိုများမြေစိမ်းတွေပြင်လာတယ်။နိုင်ငံကလုပ်ငန်းများခက်ခဲတုံ့ဆက်တယ်။ဝေကြီးပေါ်ပေါ်ပါတယ်ရှိတာလည်းတော့ကြောက်ကြရတယ်နော်။
အဲ့ဒီလိုဖွံ့ဖြိုးတိုးတက်ရေးစီမံကိန်းတွေရေးဆွဲတဲ့အခါသက်ဆိုင်ရာမြို့မီမြို့ဖတ်တွေလွှတ်တော်ကိုယ်စားလှယ်တွေနဲ့ပူးပေါင်းညှိနှိုင်းဆွေးနွေးဖို့လိုအပ်ကြောင်းနဲ့ဖွံ့ဖြိုးတိုးတက်ရေးစီမံကိန်းတွေအကောင့်တွေပေါ်ရမှာမြေယာပြဿနာတွေမရှိအောင်ဆောင်ရွက်ကြဖို့လည်းတိုက်တွန်းခဲ့ပါတယ်။အဲ့ဒီအလို့ယုံဆွေးနွေးပွဲမှာမြို့ပြကြေးရွာလူမှုစီးပွားဖွံ့ဖြိုးတိုးတက်ရေးနဲ့မြေအသုံးချမှုနဲ့တံပိုးသတ်မှတ်မှုမူဝါဒဆွေးနွေးပွဲသဘာပတိအဖြစ်ဒေါက်တာဇော်ဦးနယ်မြေဒေသဖွံ့ဖြိုးရေးစီမံကိန်းဆွေးနွေးပွဲအတွက်တဘာပတိဦးဝင်းမြင့်မြေစီမံခန့်ခွဲမှုဆွေးနွေးပွဲအတွက်ဒေါက်တာတန်းထွန်းမြေအရင်းမြစ်ဆိုင်ရာတဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးနဲ့ပြည်သူများလိုအပ်ချက်ဖြည့်ဆည်းရေးဆွေးနွေးပွဲအတွက်ဒေါက်တာညီညီကျော်တက်တော်ဦးစီးဌာနနဲ့မြေအရင်းမြစ်ဆိုင်ရာဥပဒေများဆွေးနွေးပွဲတဘာပတိဖြစ်ညွှန်ကြားရေးမှူးချုပ်ဦးကျော်ဆန်းပြည်ထောင်စုရှေ့နေကြုံတာဝန်ရှိသူတွေနဲ့ပညာရှင်တွေကဦးဆောင်ဆွေးနွေးကြတာဖြစ်ပါတယ်ခင်ဗျာ